ရခိုင်တက်တော်အေးအေးအနေနဲ့ကသူတို့ငယ်ငယ်လေးကိုသိမ့်ပိုက်လာနိုင်တဲ့အခြေအနေဆိုပြီးတော့သတင်းတွေမှလည်းတွေ့ရတယ်။နောက်ပြီးတော့တုံးတက်ရေးသားချက်တွေမှဆိုလို့ရှိရင်လေစီရေးရမှဆိုရင်အေးအေးရအပေါ်စီးရနေပြီးတော့စီရေးရအောင်မြင်မှုတွေရှိလာနေရဆိုတော့ရခိုင်ပြည်နယ်မှာဗနရာကိုင်းလုံးကြီးသိမ့်ပိုက်ထားနိုင်တဲ့အနေအထားရှိနေပြီလေရှင့်။
ဆိုတော့ရခိုင်နှုန်းအရဆိုရင်ပေါ့နော်အာပြောရရင်ဒီ85000ခိုင်နှုန်းတူတူထိအောင်ဒီခိုင်တက်တော်ရဲ့ဒီဒီရဲ့ဒီစေးရေးလက်အောက်ထက်မှာရှိနေတယ်ဆိုလို့ရတယ်ပေါ့ဘာကြောင့်လဲဆိုတော့ဒီအခုရခိုင်မှာဖြစ်နေတဲ့ဟာကမျိုးပုံမှာကနည်းနည်းလေးပဲဖြစ်နေတာပေါ့နော်မျိုးပုံမှာပဲဖြစ်လာတာပေါ့နော်နေတွေအကုန်လုံးကတိတ်ပွေးမဖြစ်တော့ဘူးအခုကမျိုးပုံကိုရောက်သွားတဲ့အတွက်ကြောင့်ဒီမျိုးသင်းတိတ်ပွေးပဲရှိဆန်နှင်းနေတဲ့သဖို့ဖြစ်သွားတာပေါ့ဆိုတော့ဒီ3ပုံ2ပုံလောက်ရဲ့ဒီရခိုင်ရဲ့နေမြေ3ပုံ2ပုံလောက်ကိုရခိုင်တက်တူလက်ထက်မှာရောက်ရလို့ပြောလို့ရတယ်လို့85000ခန်းနှုန်းလောက်ကိုလည်းရခိုင်တက်တူရဲ့လက်ထက်ကိုရောက်နေဆိုလို့ပြောလို့ရတယ်ပေါ့ဟု
တ်အဲ့တော့ဒီမျိုးသိန်းတိုက်ပွဲတွေပေါ့နော်အဲ့ဒါဆိုလို့ရှိရင်စီရေးအရာကြည့်မယ်ဆိုလို့ရှိရင်အရေးပါတဲ့မျိုးတွေကိုအေဘက်ကဟိုသိန်းပိုက်လာနိုင်တဲ့အနေအထားတွေမှာဆိုရင်ဘယ်မျိုးတွေလဲပေါ့နော်
အဓိကပထမအဦးဆုံးဒီသိန်းတဲ့မြို့ပေါ့နော်ဒီပလဲဝါဆိုရင်လဲကလဒန်စီမံကိန်းရှိတယ်အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့ဆက်ဆက်နေတဲ့မြို့ပေါ့ဒါဒီမှာအလုံးစုံမျိုးဆက်ဆက်နေတဲ့မြို့ကမြန်မာနိုင်ငံမှာရောအလုံးစုံမျိုးရှားတယ်ပေါ့နော်ဆိုတော့ဒီဘက်ကဘင်္ဂလားဒေ့ရှ်ရဲ့ဒီဘက်မှာအိန္ဒိယရှိတယ်ပြီးတော့ဒီပလဲဝါနဲ့ဆက်ဆက်နေတဲ့ဟာကရခိုင်ပြည်နယ်3 4 5မြို့အနေနဲ့တစ်ဆက်တည်းဆက်ဆက်နေတာရှိတယ်ဒီပလဲဝါမြို့အနေနဲ့လေဆိုတော့အဲ့အကြောင်းတစ်ခုရှိမှာပေါ့ဒုတိယတစ်ခုကအခုမောင်တိုးပေါ့နော်မောင်တိုးမှာဆိုရင်အဓိကအရေးအဓိကမောင်တိုးမှာအခုအရန်ဖြစ်နေတဲ့ဟာကမောင်တိုးဆိုရင်လည်းဘင်္ဂလားဒေ့ရှ်နဲ့အဓိကဆက်ဆက်နေတယ်ဘင်္ဂလားဒေ့ရှ်ရဲ့အဓိကဝမ်ပေါက်ထွက်ပေါက်ဖြစ်နေတာပေါ့ဒီကွန်တီစီဆန်ဝေးဖြစ်ဖြစ်စီးပွားရေးရဖြစ်ဖြစ်ဒီအကုန်လုံးဒီဘင်္ဂလားဒေ့ရှ်နဲ့ဆက်ဆက်နေတဲ့ဟာမောင်တိုးပေါ့ဒီဘက်မှာဆိုတော့နောက်တစ်ခုကစေးရရလို့လည်းပြောလို့ရတယ်ပေါ့နော်ဒီရခိုင်လူထုရဲ့ဒီပါဝါမုန်းကိုတုံ့ပြန်ပေးလိုက်တဲ့ဆိုတဲ့ဟာကမြောက်ဥပေါ့ဆိုတော့ဒီမြောက်ဥကိုတင်ပက်လိုက်တဲ့ဟာကဒီရခိုင်လူထုရဲ့စိတ်ပိုင်းဆိုင်ရာဒီတွန်လိုင်းအထက်မှာသူတို့ရဲ့ပါဝင်ပြတ်တက်မှုနောက်တစ်ဆင့်ကိုမြတ်တက်သွားတယ်ပေါ့နော်နေပေါ်140နေပါသူတို့ရဲ့ဒီလက်ထက်မှာသူများလက်ထက်မှာဆိုလို့ရတယ်ပေါ့နော်ဆိုတော့ဒီဘက်မှာဒီလက်ထက်မှာရောက်နေတဲ့ဟာကိုပြန်လဲသိမ်းပြက်လိုက်တဲ့အတွက်ကြောင့်သူတို့မှာကတော့စိတ်တဲခွန်အောင်ဒီပြီးတော့ဒီမှာပူပေါင်းလှုပ်ဆောင်ဖို့ဆိုတဲ့ဟာကပို့ပြီးတော့နောက်တစ်ဆင့်ကိုတက်သွားတယ်ဆိုလို့ရတယ်ပေါ့
အရေးပါတဲ့ဒီမျိုးတွေကိုပေါ့နော် A ဘက်ကသိမ်းပိုက်လာနိုင်တဲ့အခြေအနေဖြစ်လာတဲ့အဓိကအကြောင်းအရာဘာကြောင့်မှလဲရှင
်ဆိုတော့ကျွန်တော်တို့ကလက်ရှိနိုင်ငံရေးအခြေအနေကိုလေ့ကျင့်ဖို့လိုတယ်ပေါ့နော်ဒီကျွန်တော်တို့ဒီစိတ်အာနာရှင်စက္ကစပေါ့နော်လက်ရှိဒီစိတ်ကောင်းစီကနေပြီးတော့အာနာတင်းပြီးတော့၃နှစ်လောက်ဖြစ်တဲ့အချိန်မှာကျွန်တော်တို့ကြီးမမပြောင်းလဲမှုတွေအရင်မြင်လာရတယ်ပေါ့အထူးသဖြင့်ဆိုရင် 1027 လို့ခေါ်တဲ့ဒီတိတ်သူများနှိမ့်ခွန်စစ်ဆင်ရေးပေါ့နော်ရှမ်းပြောင်းမှာဖြစ်တဲ့စစ်ဆင်ပြာချမ်းမောင်းမှာဖြစ်တဲ့စစ်ဆန်ရေးကဒီအောင်မြင်မှုကပေါ့နော်သူတို့ရဲ့အတွက်ကအခွန်အလမ်းတစ်ခုလိုပုံစံမျိုးပြီးတော့ဒီဟာကိုဖန်အောင်တစ်ခုလိုဖြစ်စေတာပေါ့ချမ်းမြောင်းမှာကနေပြီးတော့တစ်မျိုးပြီးတစ်မျိုးအဲ့လိုပုံစံမျိုးရက်ပေါင်း10ရက်လောက်မှနေပြီးတော့10မျိုးလောက်ကိုထိအောင်တင်နိုင်တဲ့အဲ့လိုပုံစံမျိုးလှုပ်ဆောင်နေတဲ့ဟာကရခိုင်တက်တော်အတွက်ရောရခိုင်တက်တော်ကိုတိုင်လေးအိမ်မှာပါဝင်ရတာပေါ့နော်ဆိုတော့ရခိုင်တက်တော်ကိုတိုင်အတွက်ရောဒီသူတို့ရဲ့ဒီရခိုင်ပြည်မှာရှိနေတဲ့ဒီစိတ်တွေအတွက်ရောအကုန်လုံးဒီမှာအထက်မှာနေပြီးအကျုံးရတာပေါ့ဆိုတော့ပြောရရင်လက်ရှိအချိန်မှာကဒီမြန်မာစစ်တပ်ပေါ့နော်ဒီလက်ရှိစက္ကစစစ်တပ်ရဲ့နောက်ဆုံးအချိန်နေရောက်နေတာပေါ့နော်သူတို့ရဲ့ဒီလူအောင်အောင်ပြီးတော့အဝူးဆိုင်ကျစ်လိုက်လို့ရတယ်ပေါ့နော်သူတို့ရဲ့ဒီစိတ်ပိုင်းဆိုင်ရာပျော်လွှဲမှုကလည်းအရင်အတိတ်တာတယ်နိုင်ငံအဝူးဆိုင်ဘင်္ဂလားဒေ့ရှ်မှာဘင်္ဂလားဒေ့ရှ်ဆိုရင်လည်းအခုမင်းညာကဆိုရင်လူ330ပေါ့နော်စေသား330ပြန်ထွက်ပြေးသွားတဲ့ဟာကိုသူတို့ပြန်ယူရတာရှိတယ်ပြီးတော့အိန္ဒိယဘက်မှာဆိုရင်ယာနန်းရှိပြီးတော့စစ်သားတွေထွက်ပြေးတာဆိုတော့စစ်ကစားတွေကမတိတ်တော့ဘူးယာနန်းရှိပြီးတော့ထွက်ပြေးတယ်ပြီးတော့နောက်တစ်ခုရှိရကဒီရခိုင်လက်နဲ့ရှတာပေါ့နော်ရခိုင်မှာလည်းလက်နဲ့ရှတယ်ရှမ်းပြောင်းမှာလည်းအဲ့လိုမျိုးဆိုမျိုးလက်နဲ့ရှတဲ့ဟာကရခိုင်တက်တော်အတွက်ဒါကအခွန်ကောင်းဖြစ်သွားတာပေါ့ဆိုတော့ solutioner ကဒီအရှင်စစ်တပ်ရဲ့အဓိကအញ្ញဆုံးအရှင်တွေရောက်တာပေါ့စစ်တပ်ရဲ့အဓိကအញ្ញဆုံးအရှင်မှာသူတို့အနေနဲ့ဒါကိုအကောင်ဆုံးအခွန်ရေးတစ်ခုအနေနဲ့အသုံးချပြီးတော့ဖြစ်လာတာဆိုလို့ရတယ်ပေါ့ဟုတ
်အဲ့တော့ရခိုင်တက်တော်မှာဒီစီရေးအရာအင်အားပေါ့နော်နောက်ပြီးတော့ဒီရခိုင်တက်တော်ကိုဥဆောင်နေတဲ့ဒီရခိုင်ခေါင်းဆောင်นี่ပေါ့เนาะဒီရဲ့စွမ်းယူရောဘယ်လိုသုံးသပ်လဲရှင
်โอเคပါဆိုတော့ပထမအဦးဆုံးဒီစိတ်အံအရှင်နေပေါ့เนาะ တော့နိုင်ငံတနိုင်ငံအနှံ့လုံးမှာဒီလက်ရှိပေါ့နော်ဒီတန်ရသလက်နက်ကန်အဖွဲ့အစည်းမှာတန်ရသလက်နက်ကန်တန်ရသတော်လှန်ရေးလက်နက်ကန်အဖွဲ့အစည်းတွေရဲ့နိုင်ငံအနှံ့ဒီတက်ဖြန့်ထားနေတာဆိုလို့ကျွန်တော်တို့ပြောလို့ရတာကရခိုင်တပ်တော်တစ်ခုတည်းရှိလို့ဆိုလို့ရမယ်ဆိုတော့ချမ်းမြောက်မှာလည်းရှိရယ်ကရှမ်းမှာလည်းရှိရယ်ကရမ်မှာလည်းရှိရယ်ဆိုတော့စကိုင်းမှာလည်းရှိရယ်ဆိုတော့အကုန်လုံးရှိရယ်ပေါ့နော်ဆိုတော့ဒီတက်ဖြန့်ထားနေတဲ့မုံမောကျေးချင်းအဖျန်ဒီတက်တော်ခိုင်တပ်တော်ရဲ့အာစစ်တပ်အံဘလောက်ရှိလေးဆိုတဲ့ဟာကိုကျွန်တော်တို့ကတော့နေနေတော့ခံမှန်းမိုးခက်တယ်ပေါ့ဒါပေမဲ့2020နဲ့နှိပ်မှာတော့ဒီဘူရှုထွန်းမြတ်နိုင်ငံကတော့3000လောက်ရှိရေလို့ပြောတယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ပြန်စမ်းစားတဲ့အချိန်မှာ4000ကနေ5000ဝန်းကျင်လောက်ဟဲ့လောက်ထိအောင်ရှိရေလို့ပြောလို့ရတယ်ပေါ့နော်လက်ရှိရခိုင်မှာဖြစ်နေတဲ့ဟာပေါ့နော်ရခိုင်တပ်တို့ရဲ့ဒုတိယတစ်ခုကခေါင်းဆောင်ပိုင်းနှန်းဆိုရင်ရခိုင်တွေဒီတော်လိုင်းရေးအဆက်ဆက်ပေါ့နော်ရခိုင်လူမျိုးတွေရဲ့ဖက်မှကြည့်မိဆိုသူတို့ကခေါင်းဆောင်ခေါင်းကိုအရင်မြှုပ်ခေးကြတယ်ပေါ့သူတို့ကဆိုတော့ရခိုင်ပြီးတော့ဒီနေ့ကျွန်တော်တို့ဦးနာပြောတဲ့ဒီရခိုင်ပြည်ထောင်ကြဆုံးလာ1980နဲ့ငားမှာကလေးကနေပြီးတော့ခိတ်ဆက်ဆက်တော်လိုင်းရှိခဲ့တယ်ရခိုင်ရဲ့ဒီသူ့ရဲ့တော်လိုင်းရဲ့အဆက်ဆက်ရှိခဲ့တယ်တော်တော်အခုလိုပုံစံမျိုးခေါင်းဆောင်ခေါင်းပေါ့နော်အခုလိုပုံစံမျိုးခေါင်းဆောင်ကိုသူတို့မတွဲခဲ့ဘူးလို့ဆိုလို့ရတယ်ဘာကြောင့်လဲဆိုတော့လူငယ်ဖြစ်တယ်နောက်တစ်ခုရှိရကလက်ရှိရခိုင်ကောင်းတွန်လိုင်းအထက်မှာဆိုရင်မြောက်ပိုင်းဘက်ကရခိုင်ပင်လယ်ရဲ့မြောက်ဘက်ဘက်ကတွန်လိုင်းကောင်းဆောင်တွေပိုထွက်တယ်။ဒါပေမဲ့လက်ရှိ AA အထက်မှာဆိုရင်ဒေါက်တာညိုထွန်းအောင်ပေါ့နော်။ဘုံမွေးဒေါက်တာညိုထွန်းအောင်ဆိုရင်တောင်ပိုင်းဘက်ကပေါ့နော်။သူကကြောက်ဖြူကဆိုတော့ဒီဘက်မှာကြောက်ဖြူကဖြစ်တဲ့ဆိုဆိုလို့ရှင်တာကတော့မြောက်ပိုင်းနဲ့တောင်ပိုင်းကိုပေါင်းထားတဲ့တက်ခုလိုပုံစံမျိုးဖြစ်သွားတာပေါ့။ဆိုတော့ဥပမာ ALPP ဖြစ်ဖြစ်ကျွန်တော်တို့နောက်အရင်တုန်းကတက်တွေမှာရတော့အဲ့လိုပုံစံမျိုးမရှိခဲ့ဘူး။ဆိုတော့နောက်တစ်ခုကဒီသူတို့ရဲ့ဒီခေါင်းဆောင်မုံပိုင်းကိုပြောတဲ့အချိန်မှာသူတို့မဟာဗျူဟာကြက်ကြက်လှုပ်ဆောင်နိုင်မှုပေါ့ဆိုတော့ရခိုင်လူထုကိုလှုပ်လာတဲ့အချိန်မှာဆိုဥပမာရခိတအိမ်မက်တော့ပြီးအာရဂန်ဒရင်းတော့ပေါ့နော်ရခိတအိမ်မက်တော့ပြီးတော့နောက်ရခိတလန်းဆိုင်တို့ဆိုတဲ့ဟာကိုလှုပ်လို့မျိုး strategy ကြက်ကြက်ရခိုင်လူထုကိုရှာပြနိုင်တယ်သူတို့ပြောတဲ့အတိုင်းပဲသူတို့လည်းလုံနိုင်တယ်သူတို့အဲ့လိုပုံစံမျိုးလုံနိုင်တယ်ပြောတဲ့တိုင်းလည်းလုံတယ်အဲ့လိုပုံစံမျိုးဖြစ်တဲ့ဟာကဒီရခိုင်လူထုရဲ့အချိန်နေမှာလက်ရှိပေါ့လက်ရှိအရှင်ထေပေါ်တော့တမိုင်းအကြောင်းတစ်ချောင်းမှာအခုလိုမှုမျိုးခေါင်းဆောင်ငါရှားတယ်လို့ပြောလို့ရတယ်ပေါ့သူအဲ့အကြောင်းဒီလက်ရှိခေါင်းဆောင်မှုကတော့ခိုင်လူတို့ရဲ့လိုလားတဲ့ခေါင်းဆောင်မှုပေါ့နော်အဲ့လိုမှုမျိုးသူတို့အဲ့အကြောင်းအစမတန်တိုးသွားတာပေါ့ဥပမာရခိုင်တပ်တော်ရဲ့အဝူးစင်ထွားရှိမယ်ပေါ့နော်စင်္ဃာနယ်လောက်ရှိမယ်ပေါ့တစ်ဆောက်တဲ့2900ဆိုရင်ဆိုတော့ဒီစီလေးစင်္ဃာနယ်လောက်မှာလူပေါင်း4000လောက်ကို4000 5000လောက်ကိုနေပြီးတော့တက်အောင်ရှိနေတယ်ဆိုတဲ့ဟာကဆိုတော့ဒါကတော့အမခန့်ပါပဲပေါ့နော်သူတို့ရေခေါင်းဆောင်မှုစွန့်ရေလှုပ်ဆောင်မှုစွန့်ရေကတော့အဲလေးစားစရာတော့ကောင်းပါတယ်လို့မြင်တယ်ဟုတ
်အဲ့တော့စစောပြောသွားတဲ့ဒီရခိတလန်းစင်ပေါ့နော်ဒီရခိတအိမ်မက်ဟိုရေမှန်းချက်ဖြစ်တဲ့ဟိုရခိုင်ပြည်လွတ်မြောက်ရေးဆိုတဲ့အပိုင်းမှာအာဒါတိကျဟိုရခိုင်နိုင်ငံတော်ဖြစ်ဘလို့ပုံစံမျိုးအထိဟိုရေမှန်းထားရလဲရှင်
โอเคဆိုတော့ဒီသူတို့ရဲ့ပြောလာတဲ့ဟာပေါ့နော်သူတို့စကားသူတို့ရဲ့ဒီ Rakita Lansen ကိုဒီ definition ဖွင့်လာတဲ့အချိန်မှာအများကြီးပြောလာတဲ့အချိန်မှာကျွန်တော်တို့ဘာတွေးရလဲဆိုတော့တီရှားနိုင်ငံထူထောင်ပါလားလို့ပေါ့နော်အဲ့လိုပုံစံမျိုးအဲ့လိုပုံစံမျိုးမဲလာတဲ့အချိန်မှာကျွန်တော်မြန်မာကတီရှားနိုင်ငံထူထောင်ဖို့ဆိုတဲ့ဟာတဲ့ပေါ့သူတို့လိုချင်တဲ့ဟာကဒီ Rakita Lansen ရခိုင်လူထုရဲ့ရခိုင်ပြည်နယ်ကိုရခိုင်တပ်တော်ကအကုန်လုံးကိုထိန်းချုပ်မယ်ပြီးတော့ဒီရခိုင်တပ်တော်ရဲ့ပါတီဖြစ်တဲ့ဒီရခိုင် ULA ပေါ့နော် ULA ကအုပ်ချုပ်မယ်ရခိုင်လူမျိုးတွေကရခိုင်ပြည်နယ်ကိုအုပ်ချုပ်မယ်ဆိုတော့အဲ့လိုပုံစံမျိုးကိုပိုင်းအုပ်ချုပ်ခွင့်ပေါ့နော်အဲ့လိုပုံစံမျိုးကိုသူတို့ကအဓိကသွားတာပေါ့အခုဆိုရင်လည်းသူတို့တိုက်တယ်မင်းသူကဗိုလ်ချုပ်ထွန်းမြတ်နိုင်ကိုတိုင်ကလည်းပြောထားရှိတယ်ငါတို့လက်လက်ရေးကိုမကြီးညာဘူးပေါ့ဆိုတော့ကျွန်တော်အဲ့လိုပုံစံမျိုးမြင်တယ်သူကသူတို့လို့ရှင်တဲ့နိုင်ငံရေးကရခိုင်ပြည်တလုံးကိုသူတို့အနေနဲ့ရအောင်တိတ်မယ်ပြီးတော့အုပ်ချုပ်ရေးရင်တယောက်ကိုသူတို့ကိုတိုင်စီမံမယ်လှုပ်ဆောင်မယ်ပြီးတော့နောက်တချို့ဟာတွေကကြတော့လေဥပမာဟိုပါငွေကြေးသုံးတာတို့ထွာတို့ကြတော့ကျွန်တော်တို့ဒီပြန်ပြီးဆွေးနွေးရမှာပေါ့နော်သူတို့အေးကိစ္စတွေကကြတော့ဒီဘလို့လုံးမလဲဆိုတဲ့ဟာကတော့နောက်တစ်ပိုင်းရှိမယ်လို့မြင်ရတယ
်အထူးသဖြင့်ပေါ့နော်ဗိုလ်ချုပ်ထွန်းမြတ်နိုင်ပြောတဲ့အထဲမှာလေဒီရခိတလန်းစင်နဲ့ဆက်ဆက်ပြီးတော့လူမျိုးပေါင်းစုံဒီလူမျိုးရေးဆိုတဲ့လမ်းစဉ်ပေါ့လေဆိုတော့အဲ့ဒီအပိုင်းကိုကြတော့ဘယ်လိုနားလည်လို့ရလဲရှင
်သူတို့လို့မဟုတ်ဘူးပေါ့နော်ဒီလက်ရှိအခြေအနေအထိမှာကျွန်တော်တို့ဒီစိတ်အာနာရှင်၃နှိပ်ပေါ့နော်ဒီစိတ်အာနာတင်းက၃နှိပ်မှာကြည့်တဲ့အချိန်မှာဒီတန်တာလက်နက်ကန်ခေါင်းဆောင်တွေက အကုန်လုံးဒီနေဦးတွန်လိုင်းထဲကိုထူးထွေးဝံပါတယ်ဆိုတဲ့ဟာလည်းနေဦးတွန်လိုင်းရင်းမှာဖြစ်ပေါ်လာတဲ့ဒီလက်နေကန်တွေကိုဒီတန်းသက်လက်နေကန်ခေါင်းဆောင်တွေကပဲအကုန်လုံးကို train လုပ်ပေးတာပေါ့နော်သူတို့ကဒါကဘာပေါ်ပြလဲဆိုတော့နေမျိုးတစ်ခုတည်းလွဲမြောက်လို့မရဘူးဆိုတဲ့ဟာကိုပြတာပေါ့ဆိုလိုချင်တာကရခိုင်တစ်ခုတည်းကွဲမြောက်လွဲမြောက်ကွဲပြီးတော့လွဲမြောက်နေအမြဲတမ်းဘုံလာကျင်းနေရင်ဒါကလွဲမြောက်တယ်လို့မဆိုလို့ဘူးပေါ့လူတွေကအကြောက်တရားနဲ့နေရတယ်လူတွေနဲ့ဒီဘုံဒီအကြောက်တရားနဲ့နေနေရတယ်ဒီဒီအနိဋ္ဌာယုံနဲ့နေနေရပြီဆိုရင်ဒါလွဲမြောက်တယ်မဟုတ်လွဲမြောက်တာမဟုတ်ဘူးဆိုတဲ့ဟာကိုသူတို့ကွက်ကွက်ကွက်ကွက်မြင်ရတာပေါ့အဲလိုမျိုးကမျိုးပဲဒီယခိတလန်းဆယ်ဆိုတဲ့ဟာလည်းသူတို့အဲအကြောင်းရခိုင်တစ်ခုတည်းလွဲမြောက်ယုံနဲ့မဟုတ်တော့ဘူးနိုင်ငံတစ်ခုနဲ့လွဲမြောက်ရမယ်ဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်မြင်တာပေါ့အနည်းဆုံးစင်္ဂါပွေးလောက်တောင်နေပြီးတော့ဒီစင်္ဂါပွေးလောက်ပေါ့နော်ဒီနွေဦးတွန်လိုင်းကပေါက်ပေါက်လာတဲ့လက်နဲ့နေပြီးတော့ဒီတွန်လိုင်းရဲ့နွေဦးတွန်လိုင်းကပေါက်ပေါက်လာတဲ့အနည်းဆုံးစင်္ဂါပွေးလောက်ကိုတောင် ULA ကနေပြီး train လက်တာရှိရပေါ့နော်ဒီစစ်တမ်းတက်ပေးရတော့လက်နဲ့တက်ဆန်ပေးရတော့နိုင်ငံအနှံ့ပေါ့ဆိုတော့ဒါကိုကြည့်ရှင်အောင်ဖြင့်ဒီရခိုင်တခုတည်းလွတ်မြောက်ယူနေမဟုတ်တော့ဘူးတနိုင်ငံလုံးလွတ်မြောက်သွားပဲငါတို့ဒီစိတ်အနာရှင် snake ပေါ့နော်ဒီလီကနေပြီးတော့လွတ်မြောက်မယ်ဆိုတဲ့ဟာကိုသူတို့အနေနဲ့ကွက်ကွက်ကွန်းကွန်းမြင်လာတယ်ပြီးတော့သူတို့လှုပ်ဆောင်တဲ့ဟာသူတို့အနေနဲ့မြင်လာတယ်ဆိုတဲ့ဟာတဲ့သူတို့လှုပ်ဆောင်တဲ့ဟာကအဲ့လိုပုံစံမျိုးတွေတွေးရတယ်ပေါ့
ရခိုင်ပြည်နယ်မှာအကြီးမားဆုံးစိန်ခေါ်မှုတွေထဲမှာတစ်ခုပါဝင်တဲ့ဒီရိုဟင်ဂျာမွတ်စလင်တွေရဲ့အရေးနဲ့ပတ်သက်ရင်လက်ရှိဒီရခိုင်ခေါင်းဆောင်တွေရဲ့သဘောထားအမြင်နေရောဘယ်လိုမြင်လဲရှင
်ဟုတ်ကဲ့ဆိုတော့လက်ရှိမှာပေါ့နော်ဒီအရေးနဲ့ပတ်သက်လာပြီဆိုရင်ရခိုင်ဖက်ကလူတွေကလည်းအရင် sensitive ဖြစ်တယ်ပေါ့နော်ဆိုတော့ဒါပေမဲ့ကျွန်တော်တို့ဒီ AA ရဲ့ခေါင်းဆောင်မှုပိုင်းမှာခေါင်းဆောင်မှုဖက်ကလူတွေကိုရဲ့ဒီပြိုရဲဟာပေါ့နော်သူတို့ရဲ့တုံးပြမှုတွေကိုကြေတဲ့အချိန်မှာသူတို့ကဒီပတနာကိုဖြည့်ရှင်းရှင်းတယ်ပြီးတော့ဖြည့်ရှင်းရှင်းဖို့ဖြည့်ရှင်းဖို့အတွက်လည်းသူတို့မှလည်းလုံဆောင်မှုနေတဲ့အပိုင်းလေးရှိမယ်ပေါ့နော်ဖြည့်ရှင်းရှင်းတယ်သူတို့ကိုယ်တိုင်ကလည်းဒါကိုဒါကိုနေပြီးတော့ဘယ်လိုပြောမလဲစိတ်ထားမှန်မှန်နဲ့ဖြည့်ရှင်းဖို့စူးစမ်းတာလေးတွေ့ရတယ်ဒီဥပမာဒီ Bangladesh ဘက်ကိုရောက်နေတဲ့ Ranger တွေကိုဒီဘက်ကနေပြီးတော့သူတို့အနေနဲ့ပြန်လာဖို့အတွက်အခြေအနေကိုအဲ့လိုပုံစံမျိုးပြောရဲဟာရှိပေါ့နော်သူတို့လက်ခံပေးဖို့ဆိုရဲဟာတွေသူတို့အနေနဲ့နောက်တစ်ခုရှိရကဒီပြည်ထနာကိုဖြည့်ရှင်းဖို့အတွက်ဒီနိုင်ငံကအဖွဲ့အစည်းတွေကိုလည်းသူတို့နဲ့ပူးပေါင်းဆောင်ရွက်ဖို့ပြောထားဟာတွေလည်းတွေးရတယ်ပေါ့